ထိုင်ဝမ်ပြည်သူတွေရဲ့ရွေးချယ်ခွင့်ကိုအတိအမှတ်ပြုဖို့နဲ့စီးရဲနိုင်ငံရေးချင်းချောက်မှုတွေကိုရပ်တန့်ဖို့ထိုင်ဝမ်သမ္မတလိုင်ချင်းတဲကဒီကနေ့တနင်္လာနေ့မှာပြုလုပ်တဲ့ကြံသက်စာချိန်ဆိုပွဲအခမ်းအနားမှာတရုတ်နိုင်ငံကိုတောင်းဆိုလိုက်ပါတယ
်။要呼吁中国停止对台湾文攻武吓。
တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုနိုင်ငံရေးအရာရောစီးရေးအရာပါချင်းချောက်နေတာကိုရပ်တန့်ဖို့နဲ့ထိုင်ဝမ်ရေလက်ကြားနဲ့ဒေသတွင်းငင်းချမ်းရေးပူးပေါင်းတည်ဆောက်ဖို့တရုတ်နိုင်ငံကိုတိုက်တွန်းလိုပါတယ်လို့သမရသည့်လိုင်ချင်းတဲကကြံသက်စာချိန်ဆိုပွဲအခမ်းအနားမှာပြောဆိုခဲ့တာပါ။ထိုင်ဝမ်အနေနဲ့ငင်းချမ်းရေးတာတခုတည်းသောရွေးချယ်စရာဖြစ်တယ်လို့လည်းသမရလိုင်ကပြောဆိုပါတယ်။သူအစိုးရအနေနဲ့ထိုင်ဝမ်ရဲ့ဒီမိုကရေစီအရေးအကိုအခြေခံပြီးနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကိုခိုင်မာအောင်လှုပ်ဆောင်သွားမယ်လို့လည်းဂရုပြုပြောဆိုပါတယ်။သမရသည့်လိုင်ရဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ရည်ရည်ချက်ကိုထိုင်ဝမ်ပြည်သူတွေကထောက်ခံကြိုဆိုကြပေမဲ့တရုတ်ကတော့သမရလိုင်ကိုခွဲထွက်ရေးသမားအဖြစ်သုံးလုံးပြောဆိုနေတာပါ။ထိုင်ဝမ်ကိုပြည်သူအုပ်ချုပ်မှုတစ်စိတ်တစ်ပိုင်းအဖြစ်လက်ခံထားတာတရုတ်ကသမရလိုင်းရွက်ောက်ပွဲမှာအနိုင်ရပြီးကြတဲ့ကထိုင်ဝမ်ကျွန်းတဝိုက်ပုံမှန်စီရေးလက်ကျင့်မှုတွေဆက်တိုက်လုပ်နေခဲ့ပါတယ်ခင်ဗျာ။